Welcome to the Voice of America in Burmese.
လာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇွန်လ22ရက်ကြာသပတေးနေ့ညနေ6:00နာရီခွဲကနေ 9:00 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မယ့်သတင်းတွေမှာတော့အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲမန်ပြည်နယ်မှာပြင်းထန်တဲ့အထိခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ29ဦးထပ်မံသေဆုံးပြီး60ကျော်ဒဏ်ရာရသွားပါတယ်။ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကဗူရာယုံဘုံခွဲတိုက်ခိုက်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကလူ၄ဦးကိုဖမ်းဆီးလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုမျက်ခင်ဖြူထွေးနေတူကြီးညာပေးတော့မှာပါ
။အခုညနေခင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ပထမအဦးဆုံးဒီ American VOA American အသံမြန်မာဌာနရဲ့85နှစ်ပြည့်ထိမ့်မှတ်ပွဲကိုရန်ကုန်မြို့မှာကျင်းပနေတဲ့အစီအစဉ်နဲ့အတူနိုင်ငံတကာသတင်းလွှာတွေမှာနားဆင်ကြရမယ် American သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကွန်ရက်ကနေထိုးဖောက်ဝင်ရောက်မှုရှိမှရှိဆိုတာနဲ့ပတ်သက်လို့ကတော
့ We saw a progression of scanning and probing activities around voter registration databases which concern me which is
အမေမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဟောင်းရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါအဲဒီနောက်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံမှာဒုက္ခသည်အဖြစ်ဝင်ရောက်အခြေချနေထိုင်သူတွေရဲ့နေရာအစ်မှာအလုတ်အစ်ကိုဘလို့ရှာဖွေလောက်ကင်နေကြသလဲဆိုတာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ကင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲမန်ပြည်နယ်မှာပြင်းထန်တဲ့ဒေကန်ကားဘုံခွဲတိုက်ခိုက်မှုကြောင့်လူ29ဦးထပ်မံသေဆုံးပြီး60ကျော်ဒဏ်ရာရသွားပါတယ်။ပြည်နယ်မြို့တော်လက်ရှိကကားမျိုးကနယူးကပူပန်ရှိမှာစစ်သားတွေနဲ့အစိုးရဝန်ထမ်းတွေလက်စာထုတ်ဖို့စောင့်ဆိုင်းနေကြမှာပဲပောက်ကွဲမှုဖြစ်ခဲ့တယ်လို့လည်းကိုယ်တိုင်တွေ့သူတွေကပြောပါတယ်။ဒဏ်ရာသူတချို့ရဲ့အခြေအနေဟာစိုးရိမ်ရာကြောင်းလဲပြည်နယ်အစိုးရပြောခွင့်ရသူအိုမာဇွတ်က VOA ကိုပြောပါတယ်။ထိခိုက်သေဆုံးသူတွေနဲ့အရက်သားတွေနဲ့စစ်ပဆိုင်ရာဝန်ထမ်းတွေပါဝင်ကြောင်းလဲပြောဆိုကြတာပါ။အစ္စလမ်ဘာသာဝင်ရဲ့ရမ်ဒန်ဥပုလ္လာကုန်ဆုံးခြင်းဖြစ်အာဖဂန်မှာတနင်္ဂနွေနေ့ဣဒ်ပွဲတော်ကျင်းပဖို့ရှိနေကြမှာပဲတိုက်ခိုက်မှုနဲ့ကြုံရတာဖြစ်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူး။အမေရိကန်တမူတူဖြစ်တဲ့ဗိုလ်မှူးချုပ်ရောချက်တန်းနာကတော့အပြစ်မဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုဖြစ်ပြစ်တင်ရှုတ်ချခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာအကြီးဆုံးဖြစ်တဲ့ဟဲမန်ပြည်နယ်ရဲ့နေရာတော်များကိုတော့တာလီဘန်စစ်သွေးကြွာတွေကဩဇာလွှမ်းမိုးထိန်းချုပ်ထားပါတယ်။အာဖဂန်နိုင်ငံလုံခြုံရေးနဲ့နိုင်ငံရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအစီရင်ခံတင်ပြခဲ့ပြီးနောက်တစ်နေ့မှာပဲတိုက်ခိုက်မှုနဲ့ကြုံရတာပါ။ကုလသမဂ္ဂဆိုင်ရာအာဖဂန်ကိုယ်စားတာရာမီချီယမာမိုတိုကတော့တာလီဘန်စစ်သွေးကြွာတွေကပုံမှန်အသာစီးရလာနေပြီးစစ်မှန်တဲ့ငြင်းငြင်းရရှိဖို့အလေးအမြတ်ဆောင်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းမနေ့ကလွန်ကျွေးကော်စီစီဝေးမှာပြောဆိုခဲ့ပါတယ်။နိုင်ငံရေးအရအဖြစ်ရှာနိုင်မှုအစိုးရနဲ့တာလီဘန်တို့ကြားတိုက်ရိုက်ဆွေးနွေးဖို့လိုအပ်နေကြောင်းလည်းပြောဆိုခဲ့တာပါ။အာဖဂန်မှာလွန်ကျွေးအခြေအနေတွေယူရင်းလာနေတဲ့အတွက်အစိုးရတွင်နိုင်ငံရေးအရတင်းမာမှုတွေကြီးထွားလာနေပြီးနိုင်ငံရေးအရဘုံသဘောထားရရှိဖို့ခက်ခဲလာနေကြောင်းလည်းသတိပေးခဲ့ပါတယ်။နိုင်ငံတော်မှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်တိုက်ဆိုလိုကြုံရပြီးနောက်မှာတော့ပမာအရှက်ကန်နီဥဆောင်တဲ့အမျိုးသားညီညွတ်ရေးအစိုးရအတိုက်ခံတွေရဲ့ဖိအားပေးမှုတွေကိုခံနေရပြီးတမနာကလည်းရာလူကဆင်းပြေးဖို့အထိပါတောင်းဆိုနေကြတာပါရှီယာမူစင်တိုင်ဝိုင်းပေါ်တိုက်ခိုက်မှုတွေနဲ့တူ IS စစ်သည်ကြွာတွေကဘာသာရေးကောလွတ်မှုတွေကိုတွေးထုတ်ပေးဖို့ကြိုးပမ်းနေတဲ့အချိန်မျိုးမှာလူမျိုးရေးကိုအခြေခံတဲ့နိုင်ငံရေးသဘောထားကွဲပြားမှုတွေပေါ်ပေါက်လာနေတာအနေနဲ့ကြီးမားလာကြောင်းလည်းကုလသမဂ္ဂဆိုင်ရာအာဖဂန်ကုစက်ကလူမျိုးရေးကောင်စီမှတတိပေးပြောကြားသွားပါတယ်
ဤရနိုင်ငံမိုးဆူးမြို့ထဲမှာနောက်ဆုံးကျန်နေတဲ့ IS အချမ်းဖတ်အဖွဲ့တွေကိုအမြင့်ပြတ်ချိန်မှုဖို့ဤရအစိုးရတပ်ဖွဲ့တွေကကြိုးစားနေချိန်မှာပဲမိုးဆူးမြို့ရဲ့အချင်းကရ El Nuri Bali နဲ့ El Habra လို့လူသိများတဲ့ဒီဘလီကမျောစင်ကြီးကို IS စစ်သွေးကြွားတွေကဖျက်ဆီးပစ်လိုက်ပါတယ်။ဒီဘလီအနီမီတာ50အကွာလောက်အထိကိုဤရတပ်ဖွဲ့တွေချင်းကပ်ဝင်ရောက်လာတဲ့အချိန်မနေ့ကဗုဒ္ဓဟူးနေ့ညပိုင်းမှာပဲ IS စစ်သွေးကြွားတွေကဒီဘလီကြီးကိုဖျက်ဆီးပြီးတော့နောက်ထပ်သမိုင်းဝင်ရာဇဝတ်မှုတစ်ခုကိုကျူးလွန်လိုက်တာပဲဖြစ်ပါတယ်။IS အဖွဲ့ရဲ့အမတ်သတင်းဌာနကတော့ဒီဘလီဖြစ်စီသွားခဲ့တာဟာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လို့ဆိုပြီးတော့တုံ့ပြန်ကြေညာချက်ထုတ်ထားပါတယ်။ဒီပြောဆိုမှုကိုအမေရိကန်ရဲ့ညွှန်ပေါင်းဖွဲ့တွေကလည်းချက်ချင်းညှင်းဆိုပါတယ်။မိုဆူးမြို့ရဲ့ဒီမဟာဘလီကြီးအဖြစ်လူသိများတဲ့အခုဖြစ်စီခံလိုက်ရတဲ့ရှီအောင်သမိုင်းဝင်ဘလီကြီးဟာနှစ်ပေါင်း800ကျော်သက်တမ်းရှိနေပါပြီ။ပြီးခဲ့တဲ့2014ခုနှစ်တုန်းကဒီဘလီမှာပဲ IS ကောင်ဆာအဘူဘေကာအယ်ဘာဂါဒီကဒီအီရန်နဲ့ဆီးရီးယားနိုင်ငံကအစိတ်ပိုင်းတချို့ကိုအစ္စလမ်ဘာသာရေးအုပ်ချုပ်မှုနယ်မြေတွေအဖြစ်နဲ့ကြီးညာခဲ့တာလည်းဖြစ်ပါတယ်။ အမေရိကန်ဦးဆောင်တဲ့မြို့ပေါင်းတပ်ဖွဲ့တွေရဲ့အကူနဲ့မိုးဆူးမြို့ဟောင်းရက်ကွက် Old City ကိုဤရက်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်ပြီးတော့စတုတ္တမြောက်နေမှာပဲဒီပလီဖြက်စီခံလိုက်ရတာပါဤရက်တပ်ဖွဲ့တွေနဲ့မြို့ပေါင်းတပ်ဖွဲ့တွေဟာမိုးဆူးမြို့ကို၈လကြာထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ဒီမြို့ရင်းက Old City အရက်ကတော့ IS အဖွဲ့တွေနောက်ဆုံးကျန်နေတဲ့နေရာတစ်ခုပဲဖြစ်ပါတယ်ရှင်
ပဲချင်းနိုင်ငံဘရက်ဆယ်မြို့ကဘူရာယုံဘုံခွဲတက်ခိုက်မှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်ကြောင်းအာဏာပိုင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မိုလံပစ်ကရဲ့အပါအဝင်ဘရက်ဆယ်မြို့ကစီးနင်းရှာဖွေမှုတွေအတွင်းဖမ်းဆီးလိုက်တာလို့လည်းအစိုးရရှင်းနေရုံကပြောဆိုလိုက်တာပါ။ဖမ်းဆီးလိုက်သူလေးဦးကတက်ခိုက်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကိုတော့အသေးစိတ်မသိရပါဘူး။အစိုးရရှင်းနေရုံပြောခဲ့သူ Eric Fantastic ကတော့အင်္ဂါနေ့ကတက်ခိုက်မှုကိုကျူးလွန်မှုဖြစ်တန်ရရှိသူဟာအသက်36နှစ်အရွယ်မော်ရိုကိုနယ်ပွားတူကအမည် OC ဆိုသူဖြစ်ပြီး IS စစ်သူကြောက်ဖွဲ့ကိုထောက်ခံသူဖြစ်ကောင်းဖြစ်နိုင်ကြောင်းအစိုးရမှပြောဆိုထားပါတယ်။ချက်ဖက်ဝါရနဲ့ဆက်နွယ်မှုရှိတဲ့နောက်ကျောင်းရာဆိုရင်မတွေ့ရပေမဲ့ IS အစိုးရအဖွဲ့ကိုလိုလားတဲ့သဘောထားတွေကိုစုံစမ်းစစ်သူတွေတွေ့ရှိထားကြောင်းလည်းအစိုးရရှင်းနေရင်ပြောခွင့်ရကပြောဆိုခဲ့တာပါ။တနင်္လာရှိသူရဲ့အိမ်မှာဖောက်ခွဲပစ္စည်းတွေလုံနေတဲ့ဓာတ်ရုပ်ဓာတ်တွေနဲ့တခြားပစ္စည်းတွေကိုတွေ့ရှိခဲ့ရပြီးဘုံကိုကိုယ်တိုင်လုခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းပြောပါတယ်။လက်ကမ်းရေးအတွင်းထည့်ယူလာတဲ့ဘုံကတော့အပြည့်အဝပေါက်ကွန်းမှုမရှိတဲ့အတွက်ထိခဲ့တဲ့ရသူလည်းမရှိခဲ့ပါဘူး။တက်ခတ်ဖို့ကြံစီတဲ့သူကတော့စစ်သားတယောက်ကပြစ်ခတ်ခဲ့ရမှာပေါ်ခြင်းပြီးတည်ဆုံးသွားပါတယ်။2015နိုဝင်ဘာလတုန်းကဘရက်ဆယ်ခြေဆက်အစ္စလန်ဆွေရဝါရီတွေကပြည်ထောင်ငံပဲရစ်မြို့မှာလူပေါင်း130လောက်တည်ဆုံးခဲ့တဲ့တက်ခတ်မှုတွေကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်ဂျီယံမှာလုံခြုံရေးအတွက်အထူးသတိထားစောင့်ကြံနေရလဲဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမစ္စီဂန်ပြည်နယ်ကလေစိတ်တခုမှာရဲဝန်နဲ့တရားကိုဓာတ်နဲ့ထုံမှုနဲ့ကနေဒါနိုင်ငံသားတရားကိုတရားစွဲထားပါတယ်။ခိဘက်မြို့သားအမွာစထိုဟီဟာဖလစ်မြို့ကဘစ်ရှော့နိုင်ငံတကာလေစိတ်ကိုဆက်ရောက်ပြီးတော့မကြခင်မှာပဲသူရဲမူဂျက်ဖ်နဗီကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖက်ဒရယ်အစိုးရရာရှိတွေကပြောပါတယ်။တိုက်ခိုက်ချိန်မှာသူကကြီးမြတ်တဲ့အလာအရှင်မြင်းလို့အဓိပ္ပာယ်ရတဲ့အာရဗ်ဘာသာစကားနဲ့အလာဟူအခဘားလို့အဟိချွေးကျော်ခဲ့တယ်လို့ဆီးရီးယား၊အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကပြည်သူတွေကိုအမေရိကန်တွေကတပ်ဖြတ်နေတယ်လို့လည်းဆွဆွဲပြောဆိုသွားပါတယ်။ဖလိုဟီဟာအမေရိကန်ပြည်ထောင်စုကိုတရားဝင်လမ်းကြောင်းကနေဖလင့်လေစိတ်အထိဝင်ရောက်လာခဲ့ပြီးတော့တဦးတည်းတိုက်ခိုက်ဖို့ကြံစီခဲ့ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေကယူဆတဲ့အကြောင်းဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI ကအထူးစုံစမ်းစစ်ဆေးရေးမှူးဒေးဗစ်ကီလီယုစ်ကပြောပါတယ်။အခုလောက်ရက်ကိုအစံဖက်ဝါဒဆွဲလောက်ရက်အဖြစ်နဲ့ FBI ကစုံစမ်းစစ်ဆေးနေတဲ့အကြောင်းလည်းသူကပြောပါတယ်။အမေရိကန်ပေါ်မုန်တိစိတ်အခြေခံနဲ့တိုက်ခိုက်ခဲ့ပုံရပြီးတော့တိုက်ခိုက်သူအနေနဲ့လေ့ကျင့်သင်တန်းတက်ခဲ့တာမျိုးစုံစမ်းသိရှိရတာမရှိတဲ့အကြောင်းလည်းဒီ FBI အရာရှိကပြောပါရယ်။ဒါနဲ့ထူတိုက်ခိုက်ခံရတဲ့ဒူရဲမူနဗီလ်ရဲ့အခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိနေပြီးမကြခင်မှာပြန်လည်ကောင်းမွန်လာဖို့မျှော်လင့်ရပါရယ်။တိုက်ခိုက်ခံရတဲ့အချိန်မှာလေ့စိတ်တွေကတခြားခီးတွေတွေအားလုံးကတော့ဘေးကင်းလုံခြုံစွာရှိခဲ့တဲ့အကြောင်းလေ့စိတ်တာဝန်ရှိသူတွေက Facebook လူမှုကွန်ရက်ဆာမင်နာကနေတစဉ်သတင်းထုတ်ပြန်ထားပါရယ်ရှင်။ယူအေဘေးကန်တန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာဒီကနေ့စတင်လိုက်တဲ့ဥရောပသံတမကအီယူရဲ့နှစ်ရက်ကြာထိပ်သီးစည်းဝေးအတွင်းဗြိတိန်နိုင်ငံဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲ့အစီအစဉ်နဲ့စည်းဝေးပြန်လည်အားကောင်းလာစေပါဝင်ကိစ္စရပ်မျိုးစုံကိုဆွေးနွေးဖို့ရှိနေပါတယ်။နေရကြထိပ်သီးစည်းဝေးအတွင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြောဆိုမဲ့အထက်မှာတော့ဗြိတိန်မှနေထိုင်နေကြတဲ့တခြား EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသား၃နိုင်ငံရဲ့အနာဂတ်အရေးကိစ္စလည်းပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတန်းကျော်ရဲ့အနာဂတ်အရေးလည်းဆွေးနွေးဖို့ရှိနေတဲ့အတွက်ဒီသတင်းပတ်ဆောင်မှာပဲစတင်ခဲ့တဲ့ EU ဖွဲ့ဝင်ဖြစ်ကနှုတ်ထွက်မဲ့စိစက်ညှိနှိုင်းမှုတွေမှာနှစ်ဖက်အကြားသဘောတူညီချက်ရရှိဖို့လိုအပ်တဲ့အဓိကကိစ္စရပ်တစ်ခုလည်းဖြစ်နေပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဒီနေ့ညမင်းငွန်းပြောကြားပြီးနောက်မှာတော့ကြံခေါင်းဆောင်တွေတီးတန့်တွေ့ဆုံပြီးသူတို့ရဲ့သဘောထားလေးကိုဆွေးနွေးကြမှာပါ။ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့နှစ်ထဲလူမှုစာနာခံယူဘွတ်တရချင်းပတ်ပြီး EU ကနေ EU ဖွဲ့ဝင်ဖြစ်ကနေထွက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ဖွဲ့ဝင်ဖြစ်ကနေတရားဝင်နှုတ်ထွက်မဲ့လုပ်ငန်းစဉ်တွေကိုတော့2019မတ်လမှာနောက်ဆုံးထားဆောင်ရွက်ကြမှာဖြစ်ပါတယ်။ EU ထိပ်သီးစည်းဝေးအတွင်းလူဝင်မှုကြီးကြပ်ရေးရုရှားပေါ်ပိတ်ဆို့တံခတ်မှုတွေတတန်းတူရေးအင်တာနက်အွန်လိုင်းပေါ်ကအစိုးရဝါဒတိုက်ဖြတ်ရေးကြိုးပမ်းမှုတွေလို့ကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။
မြောက်ကိုရီးယားကင်မြုံအစိုးရရဲ့လုပ်ရက်တွေကိုဟန်တားဖို့အတွက်တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားပေါ်စီးပွားရေးနဲ့တာဝန်ရှိရာဖိအားတွေတွန်းပြပေးသွားဖို့အမေရိကန်နဲ့တရုတ်အစိုးရအစိုးရအရာရှိတွေပုံနှိကတွေ့ဆုံချိန်အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့တရုတ်ကြားကမဟာဗျူဟာဆက်ဆံရေးရှိနေတာကိုထောက်ပြပြီးတော့အမေရိကန်အစိုးရအနေနဲ့အခုကိစ္စမှာမျှော်လင့်ချက်ကြီးကြီးမားမားမထားသင့်ဘူးလို့ကာကွယ်ရေးဆိုင်ရာလှိလာသုံးသပ်သူတွေကပြောပါတယ်။အမေရိကန်နိုင်ငံစားရေးဝန်ကြီး Rex Tillerson ကတော့တရုတ်အနေနဲ့မြောက်ကိုရီးယားကိုဖိအားပေးဖို့တာဝန်ရှိတာဝန်ရှိတယ်လို့ပြောပါတယ်။
China understands that the United States regards North Korea as our top security threat. We reiterate
ကိုရီးယားကိုကျွန်တော်ရဲ့ထိတ်တန့်လုပ်ကြွေးဆိုင်ရာချင်းချမှုတစ်ခုအဖြစ်သတ်မှတ်ထားတယ်ဆိုတာတရုတ်ကလည်းနားလည်ထားပြီးသားပါ။ဒါကြောင့်တရုတ်ကိုအလေးပေးထပ်ပြောချင်တာကတော့ဒေသတွင်းတင်းမာမှုတွေထပ်တိုးမလာအောင်ဟန့်တားခြင်းနဲ့ဆိုရင်မြောက်ကိုရီးယားပေါ်စီးပွားရေးနဲ့တာဝန်ရှိရာဖိအားတွေတွန်းပြပေးဖို့သူတို့မှတာဝန်ရှိတယ်ဆိုတာပါပဲလို့ဝန်ကြီးတလဆင်ကပြောသွားတာပါ။ငွေကြေးခွာချတာပြည်ပရကိုရီးယားတွေစီကနေငွေညစ်တာဒါမှမဟုတ်အင်တာနက်ဆိုင်ဘာတိုက်ခိုက်တာစတဲ့ရာဇဝတ်ပြစ်မှုတွေလှုပ်ဆောင်ပြီးတော့သူ့ရဲ့ဒီနျူကလ িয়ার လက်နက်အစီအစဉ်တွေအတွက်ငွေရအောင်မြောက်ကိုရီးယားကလုပ်နေတယ်လို့ဆိုပြီးတော့လည်းဒီအခြေအနေတွေကိုဟန့်ကြားဖို့တွန်းပြလှုပ်ဆောင်ရလိမ့်မယ်လို့ဝန်ကြီးတေလာဆင်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာပြီးရပ်ပိုင်းအတွင်းအမေရိကန်ကောလိပ်ကျောင်းသားတို့ထိတ်ဆုံးသွားပြီးတဲ့နောက်ဗော်ဒူးနေတို့ကချက်ပါတဲ့ဒီနိုင်ငံအစ်မင်းအရာရှိတွေရဲ့ဆွေးနွေးပွဲမှာတော့မြောက်ကိုရီးယားရေကအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင
်ကိုရီးယားကျင်းဆိုင်ကိုအမေရိကန်ကအတန်ထက်မြန်တဲ့ဘုံကျဲလျင်နှစ်စင်းဆေလွတ်ထားတဲ့အစီအစဉ်ပေါ်မြောက်ကိုရီးယားကဒီကနေ့ပဲအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်ဆင်ခြင်မဲ့တဲ့လုပ်ရည်တွေကြောင့်အမေရိကန်အနေနဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ကြုံရမယ်ဆိုတော့ကိုရှင်းရှင်းလင်းလင်းသဘောပေါက်ဖို့လိုတယ်လို့လည်းမြောက်ကိုရီးယားနိုင်ငံမှာရုံးမြင့်ဆန်းချမှဖော်ပြခဲ့တဲ့ကြေညာချက်ကတတိပေးခဲ့တာပါအမေရိကန်ရေတပ်ကဖြတ်သိမ်းမှုတစ်စင်းကလည်းမြောက်ကိုရီးယားရေပိုင်နဲ့ထက်ဝင်ရောက်ခဲ့ကြောင်းကြေညာချက်မှာဆွဆွဲထားပါတယ်မြောက်ကိုရီးယားကိုအင်အားပြတဲ့အနေနဲ့အမေရိကန်ရဲ့အတန်တက်မြန်တဲ့ဘုံကျဲလျင်တွေကိုပြန်တန်းခဲ့ကြောင်းတောင်ကိုရီးယားတောင်ရှိသူတွေအင်္ဂါနေ့ကပြောဆိုခဲ့ကြတာပါမြောက်ကိုရီးယားနဲ့တင်းမာမှုတွေကြုံရတဲ့အခါမျိုးမှာအမေရိကန်ကမကြာခဏဆိုသလိုအစ်မင်းစစ်လျင်တွေဆစ်လို့လေ့ရှိပြီးဒီနေ့ထဲမှာတော့တားမြစ်ထားတဲ့ဂျာကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေစက်တိုက်ဆိုသလိုကြုံခဲ့ရပြီးနောက်မှာတော့အမေရိကန်က B1B အမျိုးအစားအစ်မင်းဘုံကျဲလျင်တွေကိုဆစ်လို့ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားမှာ18လကြာဖမ်းဆီးခံရပြီးနဲ့နောက်သတိမမျောနေစေမချာသိငါမှာပြန်လွတ်ပြေးခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားတည်ဆုံးပြီးနောက်မှာပဲအင်္ဂါနေ့က B1B ဘုံကျဲလျင်တွေဆစ်လို့ပြန်တန်းခဲ့တာပါအတန်းနဲ့မြန်တဲ့ဘုံကျဲလျင်တွေကိုတော့ဂျပန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေနဲ့တရားစီစီးလေးချင်းတွေလုခဲ့ကြောင်းလည်းအမေရိကန်စစ်ပစံတာဝန်ရှိသူတွေကပြောဆိုထားပါတယ်
ကမ္ဘာတစ်ဝန်းကနေအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ကြတဲ့မျိုးနွယ်စုမျိုးမျိုးရဲ့အရေးအတွက်ဟာပြီးခဲ့တဲ့နှစ်ထဲမှာပုံများလာခဲ့ပြီးဒီထဲမှာတော့အာရှနဲ့လက်တင်နယ်ပွားတွေရဲ့ဥယျာဉ်ကအမြန်ဆုံးလုံးနဲ့ဆက်ပြီးတော့တိုးပွားနေတာဖြစ်တယ်လို့အမေရိကန်သံတော်စီးရင်ဌာနကဒီကနေ့ထုတ်ပြန်တဲ့နှစ်ပတ်လည်အစဉ်ကစားမှာဖော်ပြထားပါတယ်။တိုးပွားလာတဲ့လူမျိုးတွေထဲမှာလက်တင်နယ်ပွားမဟုတ်သူတွေရဲ့ဥယျာဉ်ကတော့အနည်းဆုံးဖြစ်တယ်လို့ဆိုပါတယ်။လက်တင်နယ်ပွားမဟုတ်တဲ့လူပြူဥယျာဉ်တိုးပွားနှုန်းက3.3ရာခိုင်နှုန်းပဲရှိပြီးတော့ပြီးခဲ့တဲ့နှစ်အတွင်းလူဥယျာဉ်9,000သာတိုးခဲ့တာဖြစ်တယ်လို့ဒီကနေ့သတင်းထုတ်ပြန်ချက်ထဲမှာသကောက်စင်းရေးပြုစုသူလော်ရန်မက်ဒီနာကပြောဆိုထားပါတယ်။နိုင်ငံတော်ပြည်နယ်နဲ့ခရိုင်အဆင့်အသက်အရွယ်ကြားမှလူမျိုးနဲ့မူရင်းလက်တင်နယ်ပွားခန့်မှန်းခြေသကောက်စင်းမှာ2016ခုနှစ်ဇူလိုင်လ1ရက်နေ့အထိကောက်ခံရရှိတဲ့လက်တင်နယ်ပွားအမေရိကန်နိုင်ငံသားဥယျာဉ်ဟာ 59.5 တန်းရှိပါတယ်ရှင်။
ကြာသာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာသွားတာပါရှင်။အခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များရှင်။ဖွေကျမတို့အခုအတန်လွှင့်နေတဲ့အချိန်မှာပဲကျမတို့ရဲ့ VOA မြန်မာပိုင်းဌာနရဲ့အတန်လွှင့်သက်တမ်း85နှစ်ပြည့်ထိမ့်မှတ်ခန်းနာကိုရန်ကုန်မြို့က White Right စာတာဆိုင်မှာဒီကနေ့မြန်မာစံတော်ချိန်ညနေ6:00ကနေ9:00အထိကျင်းပနေပါပြီ။ဒီခန္ဓာကျင်းပကိုဦးစီဆောင်ရွက်နေတဲ့ကိုကျော်ကျော်သိန်းကိုကျင်းပမဲ့အစီအစဉ်တွေဘလို့ရှိလဲဒီခန္ဓာကိုဘလို့ကျင်းပမလဲဆိုတာနိုင်ငံတော်ကသောတာရှင်တွေသိရအောင်မေးကြည့်ပါမယ်ရှင်။ဟုတ်ကဲ့ကိုကျော်ကျော်သိန်းကြီးအခုဒီဗီဒီယိုမြန်မာဌာနရဲ့85နှစ်ပြည့်ခန္ဓာကျင်းပမဲ့အစီအစဉ်ကိုတနိုင်ငံလုံးကသောတာရှင်တွေသိအောင်ပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကနေ့ညနေ6:00ရာနေပြီးတော့9:00အထိရန်ကုန်မြို့နမောက်လမ်းမှာရှိတဲ့ White Rice ဆိုတဲ့စောတော့ဆိုင်မှာကျွန်တော်တို့ဗီဒီယိုမြန်မာဌာနရဲ့85နှစ်ပြည့်ထိမ့်မှတ်ခန္ဓာကိုစီစီကားကားလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်။ဆိုတော့85နှစ်ပြည့်ထိမ့်မှတ်ကိုဒါ VOA အနေနဲ့မြန်မာဌာနအနေနဲ့ဒါကျွန်တော်တို့ရန်ကုန်မြို့မှာရွေးချယ်ပြီးတော့စီစဉ်ကျင်းပတာပါ။ဘာကြောင့်လဲဆိုတော့အဓိကကတော့ကျွန်တော်တို့ရဲ့ပရိသတ်ကမြန်မာနိုင်ငံကပရိသတ်ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့အဓိကအလေးနဲ့ထားတဲ့ပရိသတ်ရှိတဲ့နေရာကိုရွေးပြီးတော့ကျွန်တော်တို့ရန်ကုန်မြို့မှာကျင်းပတာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီအခမ်းအနားကိုလာပြီးတော့တက်ဖို့အတွက်အကြမ်းင်းအပြင်ပေါ့နော်ကျမတို့ VOA ကိုအများအားမေးမြန်းခွင့်ပေးထားတဲ့သတင်းရင်းမြစ်တွေအဖွဲ့အစည်းတွေတန်တမန်နေနိုင်ငံရေးပါတွေစသဖြင့်ပေါ့နော်ဘသူတွေကိုဖိတ်ထားလဲရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကနေ့အခမ်းအနားကိုတက်မယ်လို့ဒီပြုချက်ပေးထားတဲ့အခါမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marshall ပါပါတယ်ဒီတော့ကျွန်တော်တို့အမေရိကန်တန်ယုံကစတောင်းရှိပုဂ္ဂိုလ်တွေပါပါတယ် USA လို့ခေါ်တဲ့မြန်မာနိုင်ငံကိုအကူအညီနဲ့ထောက်ပံ့ပေးနေတဲ့အမေရိကန်နိုင်ငံကကွန်ပျူတာတိတ်အေဂျင်စီကတောင်းရှိသူတွေပါပါတယ်ဒါအပြင်ကျွန်တော်တို့နိုင်ငံရေးပါတီတော်မင်းများကထိတ်တန့်တောင်းရှိသူတွေကိုကျွန်တော်တို့ဖိတ်ကြားထားပါတယ်။ရပ်ဖက်လူ့အဖွဲ့အစည်းတွေကတောင်းရှိတဲ့လူတွေပြီးတဲ့အခါကျတော့ကျွန်တော်တို့တက်ကြွအလှရှားသူတွေစသည်အားဖြင့်ကျွန်တော်တို့နေနှစ်ပေါင်းများစွာတောက်လျှောက်ဖြည့်ဆက်ပြီးတော့ကျွန်တော်တို့ကလာပြည်သူ့မြန်တာတွေလုပ်ခဲ့ကျွန်တော်တို့ကိုဖြည့်ဆို့ပေးခဲ့ဒီလူတွေအားလုံးကိုအတက်နိုင်ဆုံးစုံလင်အောင်ကျွန်တော်တို့ဖိတ်ကြားထားပါတယ်ခင်ဗျာ။
ဟုတ်ကဲ့နောက်ပြီးတော့ပေါ့နော်ဟိုကိုကြောကြောသိန်းအနေနဲ့ရောဒီ VOA ရဲ့ Radio နဲ့ရုပ်တံသတင်းတောက်တယောက်အနေနဲ့ Editor တယောက်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့အချိန်တွေမှာ VOA သောတာရှင်တွေအတွက်ကိုဒီမြန်မာပိုင်းဌာနကသတင်းတောက်တယောက် Editor တယောက်အနေနဲ့ဘလောက်အထိကျေးဇူးပြုနိုင်ခဲ့တယ်လို့ထင်ပါလဲ
ကျွန်တော်တို့အနေနဲ့ကျွန်တော်တို့အစွမ်းရှိသလောက်မြန်မာနိုင်ငံကကျွန်တော်တို့ရဲ့ပရိသတ်အတွေ့တိဖို့လိုအပ်တဲ့သတင်းတွေအကြောင်းအရာတွေကိုအချိန်နဲ့တည်ငြိမ်ညတ်နိုင်ဆုံးတင်ပြနိုင်ဖို့ကျွန်တော်တို့ကြိုးစားခဲ့ပါတယ်ကျွန်တော်တို့ရဲ့85နှစ်ပြည့်တောင်ပို့အတိုင်းနေပေါင်းများစွာအတွင်းမှာဇလံပေါင်းများစွာတရင်ပေါင်းများစွာကျွန်တော်တို့ပြည်သက်အကျိုးရှိနဲ့ပြည်သက်ပြီးဖို့လိုအပ်တဲ့တရင်တွေကျွန်တော်တို့ထုတ်လင်းခဲ့ပါတယ်။ဒီအတွဲကျွန်တော်အနေနဲ့ကိုယ်တိုင်လည်းပဲဝမ်းမြောက်အကုန်ယူပါရဲ။ဒါပြင်ဒီနေ့လို85နှစ်ပြည့်အခမ်းအနားမျိုးကိုမြန်မာနိုင်ငံမှာရန်ကုန်မြို့မှာကျင်းပခွင့်ရတဲ့အတွက်လည်းပဲကျွန်တော်အနေနဲ့အများကြီးပဲဝမ်းမြောက်အကုန်ယူမိပါရဲ။အဓိကအချက်ကတော့ကျွန်တော်တို့ဒီ85နှစ်ပြည့်85နှစ်ဇက်တိုက်ကျွန်တော်တို့ရဲ့မြန်မာလူမျိုးမြန်မာပြည်သက်ကိုအကျိုးဆောင်ခဲ့တယ်ကျွန်တော်တို့တရင်တွေယူခဲ့ပို့တယ်ပြင်ထုတ်ခဲ့တယ်။ဒီအတိုင်းပဲနောက်နှစ်ပေါင်းများစွာကြာတိတိုင်အောင်ဆက်ပြီးတော့ကျွန်တော်တို့အကျိုးပြုနိုင်မယ်၊ဆွင့်ထုတ်သွားနိုင်လိမ့်မယ်လို့လည်းကျွန်တော်အခိုင်အမာယုံကြည်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီခန်းသားမှာ VOA ရဲ့သမိုင်းကြောင်းကိုပြောပြပေးဖို့အစီအစဉ်ရှိပါလားရှင်
။ဟုတ်ကဲ့ပါကျွန်တော်တို့ဒီခန်းသားမှာ VOA ကြီးတစ်ခုလုံးရဲ့သမိုင်းကြောင်းကျွန်တော်တို့ VOA မြန်မာဌာနရဲ့စွမ်းဆောင်ချက်တွေ VOA နဲ့ပတ်သက်တဲ့အကြောင်းအရာအချက်လက်တွေဒါတွေကိုပိတ်သက်တွေကိုဗီဒီယိုတွေနဲ့ကျွန်တော်တို့တင်ဆက်ဖို့ပြဖို့ကျွန်တော်တို့အစီအစဉ်လုပ်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တင်ရေးကျေးဇူးပါနော
်။ဟုတ်ကဲ့ပါခင်ဗျာ။
ကျမတို့ VOA သောတာရှင်ပရိသတ်တွေအတွက်တော့နောက်ဆုံးရထားတဲ့ပြည်တွင်းပြည်ပကသတင်းတွေကိုအချိန်နဲ့တပြေးညီသိရှိနိုင်အောင် Washington DC မှာအခြေစိုက်တဲ့မြန်မာဌာနမှာတာဝန်ထမ်းဆောင်နေကြတဲ့သတင်းတောက်က28ဦးရှိပြီးဒေသခံသတင်းတောက်က10ဦးခန့်ရှိပါလိမ့်ရှင
်သောတာရှင်များခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်။ကျူးကျော်အင်ယာတွေအတင်းဖြစ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွေရှိပါသလား။ဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေတင်ပါသလဲ။လာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်။ဆိုရင်တရားလီလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဆိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီး telephone number ကတော့0123823554ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေ။
ဒီကနေ့ထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါရစေ။လာမယ့်စနေနေ့ညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလှတွေကိုထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်20ခုကမဲဘေးစနစ်တွေကိုပိတ်မှတ်ထားတဲ့စိုက်ဘာထိုးဖောက်တိုက်ခိုက်မှုတွေကိုရုရှားဘက်ကလုပ်ခဲ့တယ်။ဒါပေမဲ့စနစ်အတွင်းထိုးဖောက်ဝင်ရောက်နိုင်မှုကတော့တိတ်ပြီးမရှိခဲ့ဘူးလို့အမေရိကန်ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကပြောပါရတယ်။အနာဂတ်မှာကျင်းပမယ့်ရွေးကောက်ပွဲတွေဘေးကင်းလုံခြုံရေးအတွက်အဓိကပူးပေါင်းဆောင်ရွက်ကြရမယ့်ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ပြည်ထောင်စုအစိုးရဌာနတွေကြားမပြေလည်မှုတွေကတော့မနေ့ဗုဒ္ဓနေ့ကအထက်နဲ့အောက်လွှတ်တော်တို့ရှေ့မှောက်မှာကြားနာမှုတွေကနေထွက်ပေါ်လာတာပါ VOA သတင်းတောက် Michael Bowman ရဲ့သတင်းလွှာကိုမတ်တိန်ကြီးထိုက်ကပြောပြမှာပါရှင
်ရွေးကောက်ပွဲမဲပေးစနစ်ကိုရုရှားတို့စိုက်ဘာဖောက်ထွင်းခဲ့တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်နှစ်ခုတို့ကပဲလူသိရှင်ကြားထုတ်ဖော်ပြောဆိုတာပါရုရှားတို့ရဲ့စိုက်ဘာတိုက်ခိုက်မှုတွေကပိုပြီးကျေပြန့်လာခဲ့တယ်လို့လွှတ်တော်မှတ်တွေကပြောပါတယ် အမိမြေလုံခြုံရေးဝန်ကြီးဌာနက Janet Manfra ကတော့အခုလိုပြောပါတယ
် We have evidence of 21 states
ဒီနယ်20ခုတို့မှာဒီပြည်နယ်20ခုကရွေးကောက်ပွဲနဲ့ဆက်နွယ်တဲ့စနစ်တွေကိုပြစ်မှတ်ထားတဲ့တပ်သေးအထောက်အထားတွေတွေ့ရပါတယ်
အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကအထက်လွှတ်တော်အမှ Richard Bar ကတော့အခုလိုပြောပါတယ
် But in no case were actual
ဒါပေမဲ့မဲရလတ်တွေရွေတွေ့ရမှာတော့တနည်းတစ်ဖုံတဲရောက်မှုတွေမရှိခဲ့ဘူးမဟုတ်လား
အမိမြေလုံချိုရေးဝန်ကြီးဌာနက Janet Manfra ကတော့အထက်လွှတ်တော်အမှဘားရဲ့ပြောကြားချက်အပေါ်မှာမှန်ကန်တဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်တဲရောက်မှုရှိခဲ့တဲ့ပြည်နယ်ရေးရဲ့နာမည်တွေကိုထုတ်ပြောဖို့ရောပြည်နယ်ပင်တစ်ခုလောက်မှာမဲဆန္ဒရှင်မှတ်ပုံတင်ခြင်းတွေဒါမှမဟုတ်လဲတခြား data အချက်အလက်တွေကြိုးပောက်ခဲ့တယ်လဲဆိုတဲ့အပေါ်တာဝန်ရှိသူတွေကဖြေကြားဖို့ညှင်းခဲ့တာကြောင့်ပြစ်တင်ပြောဆိုခံခဲ့ရပါတယ်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလွှတ်တော်အမှ Mark Warner ကအခုလိုပြောပါတယ
် I do not believe our country is made safer
မေဂန်ပြည်သူတွေမသိအောင်ဒီအချက်အလက်တွေကိုထိန်းထားယူနေတော့ကျွန်တော်နိုင်ငံပို့ပြီးတော့လုံခြုံစိတ်ချရမယ်လို့မထင်ပါဘူး။ပြည်နယ်တွေစိတ်ကတိကောက်ဖြစ်အောင်လုပ်နေကြရလဲအကြောင်းမရှိပါဘူး
။ဒါပေမဲ့ပြည်နယ်ရွေးကောက်ပွဲအရာရှိတဦးကတော့ဒီအချက်လက်တွေဖွင့်ပြဖို့ဆိုတဲ့အပေါ်မှာသတိထားတုံ့ပြန်ပါလေ။အိန္ဒိယနာပြည်နယ်အစိုးရရဲ့အတွင်းရေးမှူးကော်နီလော့ဆန်ကအခုလိုပြောပါတယ်
။ I lay awake at night worrying about public confidence in our election system.
ရွေးကောက်ပွဲစနစ်ပေါ်မှာပြည်သူတွေရဲ့ယုံကြည်မှုကိုစဉ်းစားလိုက်ရင်ကျမညံ့ညာအိတ်မပြောပါဘူး။ပြည်သူတွေကိုသူတို့ပေးထားတဲ့မဲတွေထည့်ပြီးတော့တွက်ချက်မခံရဘူးလို့အတွေးရောက်သွားမယ်ဆိုရင်တော့ကျမတို့ဟာအစိုးရဆုံးလုပ်ရက်ကိုလုပ်လိုက်တာပါပဲရှင်
။စိုက်ဘာချင်းချမှုတွေကိုဖော်ထုတ်တတ်တာစီရေပြည်တော်စုအစိုးရဘက်ကကူညီပံ့ပိုးမှုကိုလက်ခံဖို့ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကလက်တွန့်ခဲ့ကြတယ်လို့လည်းအရင်သမ္မတဥဘာမအစိုးရလက်ထက်ကထိတ်တန်းတာဝန်ရှိသူကပြောပါတယ်။အမိမြေလုံချိုရေးဝန်ကြီးဟောင်းဂျန်ဂျွန်စင်ကအခုလိုထွက်ဆိုပါတယ
်။ We saw a progression of scanning and probing activities around voter registration.
ကျွန်တော်ဝင်မကြတာမဲဆန္ဒရှင်မပုံနေစင်းချက်လက်တွေကိုထောက်လှမ်းစုံစမ်းမှုတွေတွေ့ခဲ့ရလို့ပါ။ဒါကြောင့်လဲပြည်내တာဝန်ရှိသူတွေကိုကျွန်တော်တို့ရဲ့အကူအညီတွေယူဖို့အကူအညီတောင်းဖို့တိုက်တွန်းပြောဆိုခဲ့ရတာပါ
။ရွေးကောက်ပွဲစနစ်ဟာအမေရိကန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းဖြစ်သမ္မတဥဘာမအစိုးရကသတ်မှတ်ပြီးပြည်ထောင်စုအစိုးရရဲ့အရင်းအမြစ်တွေကိုပြည်내တွေအသုံးပြုခွင့်ရအောင်လုပ်ထားပေမယ့်လို့ရွေးကောက်ပွဲတွေကိုဗဟိုချုပ်ကန့်မှုမရှိရေးအလေးထားတဲ့ပြည်내အရာရှိတွေအတွက်တော့လက်ခံဖို့ခက်ခဲခဲ့တာပါ။အိန္ဒိယနာပြည်내အစိုးရအတွင်းဝင်ကော်နီလော့ဆန်ကအခုလိုပြောပါတယ
် This autonomy serves as a check on the
ဒီကိုပိုင်အုပ်ချုပ်ဆောင်ရွက်ခွင့်နဲ့လုပ်ပိုင်ခွင့်အာဏာအကြီးအကျယ်ရှိသူတွေရဲ့စွမ်းရည်တွေကိုထိန်းချုပ်ပေးထားနိုင်တာဖြစ်ပါတယ်
ပြည်နယ်နဲ့ပြည်ထောင်စုတာဝန်ရှိသူတွေကြားမပြေလည်မှုတွေပေါ်ထွက်နေချိန်မှာပဲရွေးကောက်ပွဲစနစ်ရဲ့ပြော့ကွက်ဟာခွက်တွေကိုလေ့လာတဲ့ကွန်ပျူတာသိပ္ပံပညာရှင်တဦးကတော့သတိပေးပါတယ်။မီရှိဂန်တက္ကသိုလ်က Alex Handerman ကအခုလိုပြောပါတယ်
We found ways for attackers to sabotage machines and to steal votes.
ကွန်ပျူတာတိုက်ခိုက်သူတွေအနေနဲ့စက်တွေကိုဖျက်လို့ဖျက်ဆီးလုပ်ဖို့နဲ့မဲရီကိုခိုးဖို့နီးလန်းနေရှိနေတာကိုတွေ့ရပါတယ်။အမေရိကန်ကိုမလိုလားသူတွေမှာဒီလိုလုံနိုင်တဲ့စွမ်းရည်တွေတေချာပေါက်ရှိနေပါတယ်
။မဲထည့်တဲ့ဆက်တွေကအင်တာနက်နဲ့ချိတ်ဆက်မထားပေမဲ့လည်းရွေးကောက်ပွဲအတွက်ကွန်ပျူတာဆော့ဖ်ဝဲကိုအသုံးပြုရတာကြောင့်စိုက်ဘာဖောက်ထွင်းမှုတွေလှုံ့ဆော်လို့ရနေတာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲတွေမှာအင်တာနက်ကွန်ရက်ကနေတိုက်ခိုက်ခံရမှုရှိမရှိကြားနာပွဲအကြောင်းမတ်တင်ဂီထိုက်ပြောပြသွားတာပါ။အခုအမေရိကန်မှာအခြေချကြတဲ့ဒုက္ခသည်တွေဘက်ကိုလည်းကြည့်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့အာဖဂန်နစ္စတန်ဒုက္ခသည်တွေဟာအင်ကန်ငါးကအစားအသောက်နဲ့တခြားလူနေမှုအသုံးစရိတ်အတွက်ထောက်ပံ့ကြေးငွေကြေးတစ်ချိန်စီရရှိကြပါတယ်။အဲ့ဒီငွေတွေကုန်မသွားခင်နိုင်ငံသစ်မှာအလုတ်အကင်တွေရှာရတာဟာထိတ်လန့်စရာကောင်းပါတယ်။အာဖဂန်ဒုက္ခသည်တူကတော့ကြာပန်းအလုတ်သမားဘဝကနေပြီးတော့ကားတစ်စီးနဲ့အစားအသောက်ရောင်းသူဖြစ်လာပါတယ်။ဝါရှင်တန်မြို့လယ်ကအဲ့ဒီဒုက္ခသည်ကို VOE သတင်းတောက်ဂျွန်ဆိုကသတင်းဆက်သွယ်မေးမြန်းထားတွေ့ဆုံမေးမြန်းထားတာကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
နေလေစားစားချင်းဆိုရင်ဖောက်တဲရီနဲ့အယောင်ဝယ်တက်ပါရယ်အများစုကတော့အနီနာကယုံဝန်ထံတွေပါမိုဟာမက်မဆူဒေါ်လာတွေဟာကျွမ်းကျင်တဲ့အင်္ဂလိပ်ဘာသာစကားနဲ့တခါတရံမှာစကားဖောင်ဖွဲ့ပြောဆိုတတ်ပါရယ်အာဖဂန်ရောက်နိုင်ငံတကာတပ်ဖွဲ့အတွက်စစ်ကြံအဖြစ်လောက်ကင်ခဲ့တာကြောင့်သူခုလိုအင်္ဂလိပ်စကားကောင်းကောင်းပြောတတ်တာပါဒီကိုရောက်လာရတဲ့အကြောင်းရင်းကိုဒုက္ခသည်ဒေါ်လာတီကအခုလိုပြောပါရယ
် My life and my family's life was very in danger
ကျွန်တော်ရောကျွန်တော်မိသားစုပါဇာလီဘန်တွေအယ်ကိုင်ဒါနဲ့ဟာကာနီကွန်ရက်ကတပ်သားတွေရန်ပြူလာမဲ့ဘေးနဲ့စိုးစိုးရွားရွားရင်ဆိုင်နေကြရတာပါ။စကားပြန်တော်တော်များများနဲ့အသက်ခံရတယ်။သူတို့ပြန်ပြီးဆွဲခံရတယ်။နောက်တော့အသက်ခံရပါတယ်။အစိုးဆုံးအခြေအနေဆိုရင်ခေါင်းဖြတ်ခံရတယ်ဗျ။အဲ့ဒီလူတွေစီကသတင်းစကားတွေချင်းချောက်မှုတွေတစ်ချိန်လုံးရနေကြတာပါ။
သူစာတီမျိုးကိုဆုံးမဖို့ဒေါ်လာတီဆုံးဖြတ်ခဲ့ပါတယ်။လွန်ခဲ့တဲ့၄နှစ်လောက်ကအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့အတူအထူးဗီဇာနဲ့ရောက်ရှိလာခဲ့တာပါ။ဒီရောက်တော့တတိယမြောက်ကလေးတူရောက်ခဲ့ပါတယ်။နိုင်ငံတကာတပ်ဖွဲ့ကအမေရိကန်တပ်ဖွဲ့တွေအတွက်၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်လာတီမှာမျောလင့်ချက်ကြီးကြီးမားမားရှိခဲ့ပါတယ်။သူကအခုလိုဆိုပါတယ်
။ They gave us the visa to come to America to stay.
American ပြည်ထောင်စုမှာအန္တရာယ်ကင်းကင်းနဲ့နေထိုင်နိုင်အောင်ကျွန်တော်တို့ကိုဗီဇာထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အများကြီးကူညီခဲ့တာတော့မဟုတ်ပါဘူးအလောက်ကန်ရရှိရေးအတွက်ဆိုရင်ဘာတစ်ခုမှမကူညီပါဘူ
းသူရဲ့ဘာသာစကားကျွမ်းကျင်မှုနဲ့လုပ်ငန်းအတွေ့အကြုံတွေကနိုင်ငံတက်မှာအလောက်ကန်ရဖို့အထောက်အကူမဖြစ်ခဲ့တာကိုဒေါ်လာတီကအခုလိုပြန်ပြောင်းပြောပြပါတ
ယ် You don't know where to go or how to even apply for a job
လူတွေနဲ့မျက်နှာချင်းဆိုင်တွေ့ပြီးအလောက်လျှောက်ဖို့အတွက်စားတောက်ဆိုင်လိုနေရာတွေနဲ့တခြားနေရာတွေကိုလမ်းလျှောက်သွားခဲ့ရပါတယ်ကျွန်တော်နဲ့ကျွန်တော်မိတ်ဆွေအချို့ဆိုရင်ပထမဆုံးအလောက်ကလေးရဖို့အတွက်6လလောက်တောင်ကြာပါတယ်
သူပထမဆုံးရတဲ့အလုပ်ကစားတောက်ဆိုင်တစ်ခုမှာတန့်ရှင်းရင်းနဲ့အစားအသောက်ပြင်ဆင်ရတဲ့အလုပ်ပါသူ့ရဲ့အတွေ့အကြုံကိုဒေါ်လာတီကအခုလိုပြောပါတယ
် I felt really hard at the beginning
အဲ့ဒီလိုအလုပ်မျိုးမလုပ်ခဲ့ဘူးတော့အစားပိုင်းမှာလောရကန်ရတာတိတ်ကိုခက်ခဲခဲ့ပါတယ်နောက်တော့အလုပ်ကိုစူးစမ်းလုပ်ပြီးငွေကန်စီရေးဖြစ်လာပါတယ်နောက်မှစဖို့မှုဖြစ်လာတာပ
ါမိသားစုကိုထောက်ပံ့ဖို့အလုပ်တစ်ခုကိုသူတပြိုင်တည်းလုပ်ခဲ့ရတာပါတနေ့မှာတော့အီရန်ဒုက္ခသည်တယောက်ကအစားအသောက်တွေကိုကားထဲမှာချက်ပြုတ်ပြီးဝါရှင်တန်မြို့လယ်မှာရောင်းချတာကိုသိလိုက်ရပါတယ်။အဲ့ဒီအချိန်ကစပြီးသူတို့နှစ်ဦးသုံးနှစ်ကြာပူးတွဲစီးပွားရေးလုပ်ကင်ခဲ့တာပါ။အလုပ်အကိုင်းလဲကောင်းပါသလိုပုံမှန်ဖောက်တယ်တွေလည်းတူလာတယ်လို့ဆိုပါတယ်
။ Persian Afghani food I'm familiar with it and they do a great job of it. It's delicious.
ပါရှန်နဲ့အာဖဂန်စားသောက်တွေနဲ့ကျွန်တော်ရင်းနှီးပါတယ်။စားလို့လည်းကောင်းပါတယ်။ကျွန်တော်အတွေ့အကြုံရဆိုရင်တော့ဒုက္ခသည်တွေကအလုပ်ကျူးစားကြပါတယ်။နောက်ပြီးတိုင်းပြည်ချစ်တဲ့နိုင်ငံသားတွေဖြစ်လာရဲ့အမေရိကန်နိုင်ငံကြီးပွားတိုးတက်အောင်လုပ်တဲ့နေရာမှာသူတို့တွေကဒါရိုက်တာပါဝင်ကြပါတယ်
။ဒါပေမဲ့လည်းဒေါ်လာတီရဲ့ကနဦးအိမ်မက်ကတော့ပြက်ပြဲမသွားသေးပါဘူး။သူကအခုလိုဆိုပါတယ
်။ Seriously looking for continuing my education.
ကျွန်တော်အမေမျှော်လင့်ခဲ့တဲ့ရုံးဝန်ထမ်းတယောက်ဖြစ်လာဖို့ရှေ့ဆက်ပညာသင်ယူဖို့အလေးအနက်မျှော်လင့်ထားပါတယ်။အဲ့ဒီအချက်ကလွှဲရင်ဒီလိုကားနဲ့အစားအသောက်ရောင်းတဲ့လုပ်ငန်းကိုဆက်ပြီးလုပ်ကင်ကြပါတယ်။
ခုချိန်မှာတော့ရှေ့အနာဂတ်မြန်မာချက်တွေနဲ့ဒေါ်လာတီတယောက်ကာဒစီနဲ့အစားအသောက်တွေကိုချက်ပြုတ်ရောင်းချနေဆဲဖြစ်ပါရဲ့ရှင်
။နန်းလောင်ပြောပြသွားတာပါရှင်။ VOA မြန်မာဘဏ်ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DBB ရုပ်သံလိုင်းကနေနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါရဲ့ရှင်။နောက်2နာရီကြာမှထုတ်လွှင့်ပေးမဲ့ညပိုင်းအစီအစဉ်တွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ခုညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်မဟဲမန်ပြည်နယ်မှာပြင်းထန်တဲ့အစည်းအဝေးကားဘုံးခွဲတိုက်ခိုက်မှုကြောင့်လူ29ဦးထပ်မံတေဆုံးပြီး60ကျော်ထဏ်ရရှိသွားပါတယ်။ပြည်နယ်မြို့တော်လက်ရှိကားမျိုးကနယူးကပူပန်ရှိမှာစစ်သားတွေနဲ့စစ်ဝင်နှန်းတွေလစာထုတ်ဖို့ဆောင်စားနေတော့မှပဲပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုယ်တိုင်တွေ့သူတွေကပြောပါရယ်။ဒဏ်ရာသူတချို့ရဲ့အခြေအနေဟာစိုးရိမ်ရကြောင်းလဲပြည်နယ်စိုးရပြောင်းဝင်ရသူအိုမာဇော့က VOE ကိုပြောဆိုခဲ့တာပါ။ဘဲချင်းနိုင်ငံပြည်ဆက်မြို့ကဘူရယုံဘုံခွဲတက်ခဲမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နေပြီးရဲတပ်ဖွဲ့ကလူလေးဦးကိုဖမ်းဆီးလိုက်တဲ့ကြောင်းအာဏာပိုင်တွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မိုလင်ပစ်အရေးအပါဝင်ပြည်ဆက်မြို့ကစီးနှင်းရှာဖွေမှုတွေအတွင်းဖမ်းဆီးလိုက်တာဖြစ်ကြောင်းလည်းအစိုးရရှိနေရုံကပြောဆိုခဲ့တာပါ။ဘဲချင်းနိုင်ငံပြည်ဆက်မြို့မှာဒီကနေ့စတင်လိုက်တဲ့ဥရောပသမဂ္ဂ EU ရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွင်းဗြိတိန်နိုင်ငံဖွဲ့ဝင်ဖြစ်ကနှုတ်ကပတ်အစီအစဉ်နဲ့စီးပွားရေးပြန်လည်အားကောင်းလာစေပါဝင်ကိစ္စရပ်မျိုးစုံကိုဆွေးနွေးဖို့ရှိနေပါတယ်။နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြောဆိုမယ့်အထက်မှာတော့ဗြိတိန်မှာနေထိုင်နေကြတဲ့တခြား EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသား၃နိုင်ငံအနာဂတ်အရေးလဲပါလဲဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတန်းကျော်ရဲ့အနာဂတ်အရေးကလည်းဆွေးနွေးမယ့်အထက်မှာပါဝင်လာမှာပါ။ယူရိုနိုင်ငံမိုးဆူမြို့ရဲမှာနောက်ဆုံးကျန်နေတဲ့ IS အကြမ်းဖက်အဖွဲ့ကိုအမြင့်ပြည့်ချင်းမို့ယူရိုဆူရတပ်ဖွဲ့တွေကျူးစားနေကြမှာပဲမိုးဆူမြို့ရဲ့အထင်ကြီး NUB ဘလီနဲ့အဟာတပါလို့လူစီများတဲ့ဘလီရဲ့မျှော်စင်ကြီးကို IS သွေးကြရီကဖြစ်စီပစ်လိုက်ပါတယ်ဘလီအနည်းမီတာ50လောက်အကွာကိုယူရိုတပ်ဖွဲ့တွေချင်းကပ်ဝင်ရောက်လာတဲ့အချိန်မနေ့ဗုဒ္ဓဦးနေ့ညပိုင်းမှာပဲဖြစ်စီပစ်လိုက်တာဖြစ်ပါတယ
်ကြာသာပြည်နေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုးဂီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။နောက်နှစ်နာရီအကြာကြာရင်
လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဗီဒီယိုကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.